ဒီနေ့ကျမရဲ့ကဏ္ဍမှာတော့ကမ္ဘာ AIDS ရောဂါနေ့ရဲ့ဆောင်မိုးတစ်ခုဖြစ်တဲ့ Universal Access HIV ပိုးဝင်သူ AIDS ရောဂါရထားသူတွေရဲ့ပြည့်စုံတဲ့ရပိုင်ခွင့်နဲ့သူတို့ရဲ့လူခွင့်အကြောင်းကိုကျွန်တော်တို့အသေးစိတ်ဆွေးနွေးကြမှာဖြစ်ပါတယ်။အဲ့တော့ဒီရပိုင်ခွင့်တွေအခွင့်အရေးတွေရဖို့ဘယ်လောက်ထိအရေးကြီးပါသလဲ။ဒီနေ့ကျွန်တော် HIV AIDS ဆိုင်ရာကျွမ်းကျင်သူပညာရှင်ဒေါက်တာမြတ်ထိရဆက်ကိုမေးမြန်းထားပါတယ်။ပြီးခဲ့တဲ့တစ်ပတ်ကတော့ကျွန်တော်တို့မြန်မာပြည်မှာ HIV ပိုးဝင်သူ AIDS ရောဂါဖြစ်နေသူပေါင်း3,000-4,000ရှိတယ်လို့ပြောခဲ့ကြပါတယ်။ဒါပေမဲ့ဒီနေ့ကိုမြတ်ထူးကပြောတာကဒီကိန်းဂဏန်းတွေကိုကြည့်ုံနဲ့အခြေအနေကောင်းလာတယ်မကောင်းဘူးလို့ပြောအပ်ခဲ့တယ်။ဒါပေမဲ့သေချာတာတစ်ခုကတော့ကာကွယ်ရေးနဲ့ကုသရေးကိုတွဲပြီးလုပ်ဖို့ကအရေးကြီးတယ်လို့ပဏာမအနေနဲ့အခုလို့ဆိုပါတယ်
။ဒီကိန်းဂဏန်းကြည့်ရဲ့အချိန်မှာအတိတ်ဖြစ်လာတဲ့သူဘယ်လောက်ဖြစ်လာလဲ။အဲ့တော့ဒါကာကွယ်ရေးပို့ပြီးတော့ဖြစ်မလာအောင်ကျွန်တော်ကာကွယ်ရေးတက်နဲ့လုပ်ရမယ်။ဒီချိန်ထဲမှာပဲဖြစ်နေတဲ့လူတွေကိုကုသပေးရမယ်။ကုသပေးခြင်းကြောင့်ပဲတော်မယ်ဒီလူတွေကပြန်လုံးကြပါမယ်။ဒီဘက်နဲ့ပြောမယ်ဆိုရင်3,000-4,000မှာတသိန်းကဒီနှစ်မှာဖေးသွားမယ်ဆိုရင်တသိန်းနဲ့4,000ကျမယ်။ဒါပေမဲ့အတစ်ချက်ပေါ်ရဲ့လူကတသိန်းဆက်ဖြစ်တယ်ဆိုရင်ဒီကိန်းကလည်း2,000နဲ့4,000နဲ့ဆက်ပြီးနေပါပဲ။ဒါပေမဲ့ HIV ကာကွယ်ရေးကအင်မတန်ကောင်းလာတဲ့အတွက်ကြောင့်ထားလိုက်ပါတော့နော်။ဥပမာပြောရမယ်ဆိုရင်တသိန်းဖြစ်မဲ့အစား5,000ပဲဖြစ်မယ်။တစ်ချိန်ထဲမှာဖေးဆုံးတဲ့လူကတသိန်းဆက်ပြီးနေမယ်ဆိုရင်ကျွန်တော်ပါရှိမယ်။2,000-4,000မရှိတော့မယ်နဲ့တသိန်းနဲ့9,000ရှိပါမယ်။အဲ့ဆိုရင်ကျွန်တော်တို့ကကာကွယ်ရေးအထောက်အကူရှိပေမဲ့ကုသမှုအထောက်အကူမရှိဘူးဆိုတော့မြင်ရတာကုသမှုပေးနေရဆိုရင် HIV ရှိတဲ့လူတွေမှာရှိတဲ့သွေးထဲမှာရှိတဲ့ကြောကပိုကနေသွားရဆိုရင်သူတို့ရဲ့တစ်ဆက်နောက်လူယူကုသမှုတော့ကျသွားတယ်ဒါကြောင့်မို့လို့ကာကွယ်ရေးနဲ့ကုသရေးကအတူတူရှင်သွဲပြီးလုပ်အောင်ဖြစ်ပ
ါဆက်လက်ပြီးတော့ကမ္ဘာ AIDS ရောဂါနေ့ရဲ့ဆောင်ဖို့တစ်ခုဖြစ်တဲ့ဒီ University Access လို့ခေါ်တဲ့ HIV ပိုးဝင်သူ AIDS ရောဂါရှိသူတွေရဲ့ပြည့်စုံတဲ့ရပိုင်ခွင့်နဲ့လူခွင့်ရဲ့အကြောင်းကိုဆက်ပြီးတော့မေးကြည့်ရမှာတော့ကိုမြတ်ထုကသူနားလေပုံအခုလိုရှင်းပြပါတယ်
။ကျွန်တော်အနေနဲ့ပြောကြရမယ်ဆိုရင်ကာကွယ်ကုသရေးပတ်မှုမှုအားလုံးကိုလူတွေဘယ်လောက်ရပါလဲ HIV ရောဂါပိုးရှိနေသူတွေရဲ့80%ခန့်နှုန်းကကုသမှုရနေတယ်ကာကွယ်မှုရနေပတ်မှုမှုရနေရဆိုရင်ဒါကျွန်တော်အနေနဲ့ Universal Access ဖြစ်တယ်လို့ပြောကြတယ်ဒီနှစ်မှာဆိုရင်ဒီပုံမျိုးစနိုင်ငံကြီးအရှိခုလောက်ကစပြီးတော့ 80% Universal Access ကိုရတယ်ပြောကြတယ်အိမ်မှာတော့ကမ္ဘောဒီးယားရောလည်းပါတယ်။အဲဒါမြန်မာတော့ပြန်ပေါ်ဆိုရတာတော့အာဖရိကပေါ့လေ
။ဒေါက်တာမြတ်ထုကပဲဒီဆောင်ဘုတ်ကိုအောင်မြင်ဆောင်ရွက်တဲ့နေရာမှာအရေးကြီးတဲ့အချက်တွေကိုထပ်ပြီးတော့အခုလို့ဆိုပါရစေ။အသိပညာ၊ပစ္စည်းကိရိယာ၊ဝန်ဆောင်မှုတို့အပြင်အားပေးလက်ခံတဲ့ပတ်ဝန်းကျင်လည်းရှိဖို့လိုတယ်လို့အခုလို့ဆိုပါရစေ
။ Universal Access ကိုဒါအရေးကြီးတယ်ခုနကပြောခဲ့တဲ့အသိပညာ။အသိပညာဆိုရင် HIV ကဘာကြောင့်ဖြစ်တာလဲ။ဘယ်လိုမျိုးကာကွယ်ရမလဲ။ဘယ်လိုမျိုးကုသမှုရှိတယ်လဲ။အသိပညာအရေးကြီးတယ်။အသိပညာရဲ့မကဘူး။ပါလာပြောကြတဲ့အတိုင်းကွမ်တမ်ရှိအသိပညာတော့ရှိပါတယ်ကွမ်တမ်မရှိဘူးဆိုလို့လုံးမလားနော်ဒီအိတ်ဆိုမရှိဘူးဈေးကူကမဆိုတည်ရဒါပေမဲ့ကုစရာဈေးမရှိရင်သုံးလို့မရအောင်အချိန်ထဲမှာပဲကိုမ HIV ဖြစ်နေတာဆိုသိဖို့ဆိုရင်ဘာလုပ်မလဲဈေးဆရာမယ်ဈေးစဖို့ကြဈေးစဖို့နေရာမရှိဘူးဆိုရင်လည်းမရအောင်ဒါကြောင့်မလို့အသိပညာတစ်ခုလည်းမရအောင်ကျွန်တော်တို့ပါလို့မလဲဆိုတော့ဝန်ဆောင်မှုနော်ဝန်ဆောင်အဆက်သက်ပေါ့ဘာအဓိကအရေးကြီးလဲဆိုတော့ပစ္စည်းပစ္စည်းလည်းရှိရဲ့အသိပညာလည်းရှိရဲ့ဒါပေမဲ့လုပ်ပေးနိုင်မယ့်ကျန်းမာရေးဝန်ထမ်းတွေမရှိဘူးအချိန်ထဲမှာဒီပြည်သူလူထုကနေပြီးတော့ဝိုင်းပြီးတော့ပေါ်ဆောင်မှုမရှိဘူးဆိုရင်လည်းဒီ Universal Access ရမှာမဟုတ်ဘူးနံပါတ်၄ချက်အားလုံးရှိအသိပညာလည်းရှိရဲ့ပစ္စည်းတစ်ရာလည်းရှိရဲ့ဝန်ဆောင်မှုလည်းရှိရဲ့ဒါပေမဲ့အားပေးလက်ခံတဲ့ပတ်ဝန်းကျင်မရှိဘူးဆိုရင်လည်းမရနိုင်ဘူ
းအားပေးလက်ခံတဲ့ပတ်ဝန်းကျင်ဆိုတဲ့နေရာမှာဘာကိုဆိုလိုပါလဲဆိုတာကိုမေးတဲ့အခါမှာတော့ဒေါက်တာမြတ်ထုကနားလည်ပြီးခွဲခြားဆက်စပ်မှုဖြစ်ဖို့လိုတယ်ဒါ HIV AIDS လူနာတို့ရဲ့အခွင့်အရေးဖြစ်တယ်လို့အခုလိုပြောပါတယ်
။အားပေးလက်ခံတဲ့ပတ်ဝန်းကျင်ဆိုတာဘာကိုပြောရလဲဆိုတော့ conducive environment ပေါ့နော်ကျွန်တော်တို့လည်းပြောကြမယ်ဆိုရင်လူမှုရေးနိုင်ငံရေးပတ်မှုမှုအားလုံးကအရေးကြီးတယ်။ HIV ကိုပိုးသွားစနစ်လူတို့အတွက် human rights တို့ရဲ့လူခွင့်ရေးဘာဖြစ်ရမလဲ။သူမှ HIV ရှိရဆိုရင်ဒီလူကိုပြောပြနိုင်ရမယ်။ပြည်သူ့ဆက်တဲ့ counseling ပေးနိုင်ရမယ်။ဒါပေမဲ့မပေးဘဲနဲ့ဘာဖြစ်လဲဆိုတော့အပြင်လူမျိုးလျှောက်ပြောမယ်ဆိုရင်ဘာဖြစ်သွားမလဲဆိုတော့ခွဲခြားနှိမ်ချမှုတွေဖြစ်လာမယ်ဆိုရင်ဘာဖြစ်သွားမလဲဘယ်သူကသွားပြီးဆေးဆက်ချင်ပါလဲဘယ်သူကသွားပြီးဒီမှာ HIV ဖြစ်တယ်ဆိုတော့ပြောရှင်းပါလဲ
အဲ့ဒီမှာ HIV ပိုးဝင်သူ AIDS ရောဂါရှိသူလူနာတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့မေးတဲ့အခါမှာတော့ဒေါက်တာမြတ်ထိရဇက်ကတခြားရောဂါဖြစ်တဲ့လူနာတွေလိုပဲလူလူချင်းလေးလေးစားစားဆက်ဆံမှုကအရေးကြီးတယ်လို့ဆိုပါတယ်
လူနဲ့ပတ်သက်တဲ့ခွင့်ရေးဆိုတာလူကိုလူလိုဆက်ဆံမှုရေးကြည့်တယ်။လူကိုယောဂတယ်လို့မဆက်ဆံပါနဲ့။ဝေဒနာရှင်လို့မဆက်ဆံပါနဲ့။အားလုံးကကျွန်တော်တို့နဲ့ပြန်ကြည့်ကြမယ်ဆိုရင်လူတိုင်းလူတိုင်းမှာကျန်းမာရေးနဲ့ပတ်သက်တဲ့လိုအပ်ချက်တွေအများကြီးရှိကြပါတယ်။ဥပမာဆီးချိုပညာ၊ဆီးချိုယောဂပဲ။သွေးတို့ယောဂပဲနော်။သွေးအဆီများနေတဲ့လူတွေ၊ကင်ဆာဖြစ်နေတဲ့လူတွေအားလုံးမှာယောဂအခြေအနေဆိုတာရှိကြပါတယ်။အဲ့တော့ ဘာကြောင့် HIV ဖြစ်တဲ့လူတွေကိုတွားပြီးတော့အားလုံးကခွဲခြားနှိမ်ချနေမှာလဲခွဲခြားနှိမ်ချမှုမရှိအောင်ဘယ်လိုလုပ်ကြရမလဲလူတိုင်းလူတိုင်းကဘာလို့လာလဲမလဲဆိုတော့လူလူလူဆက်ဆံမှုရေးကြည့်ပါတယ်သူများကိုဆက်ဆံတဲ့အချိန်မှာကိုယ်ကိုယ်ဘယ်လိုဆက်ဆံစေချင်တယ်လဲဆိုတဲ့ပုံစံနဲ့ဆက်ဆံမှုရေးကြည့်ပ
ါကျွန်တော်တို့ဒီကမ္ဘာ AIDS နေ့တုန်းက HIV ပိုးဝင်သူ HIV ရောဂါရှိသူတွေအနေနဲ့သူတို့လက်တွေ့ခံစားနေရတဲ့အထက်မှာခက်ခဲဆုံးတစ်ခုဖြစ်တဲ့ဒီခွဲခြားဆက်ဆံတာကိုပေါ့နော်သူတို့တော်တော်များများရင်ဖွင့်ခဲ့ကြပါတယ်အဲ့ဒီခါကျတော့ဘာချမလို့လူတွေကဒီလိုခွဲခြားဆက်ဆံတာလဲဒါကိုဘယ်လိုဖြေရှင်းရမလဲလို့မိတာကိုတော့လူတို့နဲ့စကားတွေအများကြီးပြောပြီးသူတို့ရဲ့စိုးရင်ချက်တွေကိုမေးဖို့လိုတယ်သူ့ရဲ့နိုင်ငံတကာအတွေ့အကြုံအရတော့ယောဂကုမဆိုးတာနဲ့ရှက်တာကြောင့်ဖြစ်တယ်လို့ကိုလို့ဆိုပါတယ
်အဓိကမက်တကဗမာပြည်တစ်ခုမှာမဟုတ်ပါဘူးနိုင်ငံသားတွေမဟုတ်ဘူးပြည်နိုင်ငံတွေမှာလည်းအများကြီးပါပဲဒီခွဲခြားနှိမ်ချမှုအများရှိနေဦးမှာပဲဥပမာထိုင်းနိုင်ငံမှာဆိုရင်တော့ကျွန်တော်တို့ပြောရအောင်ကြမယ်ဆိုပြီးခဲ့သုံးနှစ်လောက်ကဒီအမျိုးသမီးတစ်ယောက်က HIV နဲ့သူ့အမေနဲ့တူနေတာဆယ်နှစ်လောက်ရှိပြီဒါပေမဲ့ချိန်ထဲမှာသူ့အမေကိုသူကပြောပြလိုက်တယ်ဆယ်နှစ်လောက်ကြာအစီမပြောဘူးသူပြောလိုက်တဲ့နေ့မှာသူ့အမေကဒီအမျိုးသမီးအပြင်မှာလှုပ်သွားလှုပ်တဲ့အချိန်မှာသူ့ရဲ့ခြေနှောင်းလေးပြတ်လို့ပစ္စည်းအကုန်လုံးကိုပင်ပြီးတော့အပြစ်ထုတ်လိုက်တယ်အင်းရင်နဲ့ချလိုက်တယ်ဘာကြောင့်လဲဆိုတော့ခုနကပြောလို့ပေါ့ HIV တို့ကူမကြောက်တယ်ဆက်ကြတယ်တစ်ချိန်တည်းမှာပဲ HIV ဖြစ်လာပြီဆိုရင်ဒီလူတွေကအလုပ်ပြုံးနေအဲ့တော့သူတို့ဒါတကယ်ဆိုတော့ HIV ရှိတဲ့လူတွေအိမ်မှာနေရဆိုရင်သူတို့အနေနဲ့သူတို့အတွက်ပုံပြမှုကိုအနေရှိနိုင်တယ်ဘာကြောင့်လဲဆိုတော့ခုနကလည်းကျွန်တော်လည်းမြင်ခဲ့ပြီးပြီ HIV ဖြစ်လာပြီဆိုရင်အလုပ်ရှင်ကတည်သွားချင်အလုပ်ဖြုတ်လိုက်တယ်အလုပ်ဖြုတ်လိုက်တဲ့ဟာမျိုးကြာမှာဖြစ်သွားမလဲအဲ့တော့ HIV ကြောင့်ဘာဖြစ်လဲဆိုတော့ဒီလူတွေကမကောင်းမှုဆိုပြီးဖြစ်လာတာ哦ဒါပေမဲ့ဒီအချက်တွေအားလုံးကဘာဖြစ်လာလဲဆိုတော့နိုင်ငံတကာကခုနပြောကြလူခွင့်ရေးကျွန်တော်တို့အနေနဲ့ဒီစီဂျိုရောဂါဖြစ်တဲ့လူအလုပ်ဖြုတ်လာမဖြုတ်ဘူးဗီလိုရောဂါဖြစ်တဲ့လူအလုပ်ဖြုတ်လာမဖြုတ်ဘူးဘာကြောင့် HIV ဖြစ်တဲ့လူရောဂါဖြစ်ဖြုတ်တာလဲ
ခုလိုကြောက်တာနဲ့ရှက်တာမဖြစ်အောင် HIV ပိုးမကူးနိုင်တဲ့နေတွေကူးနိုင်တဲ့နေတွေကိုလည်းသိထားဖို့လိုမှာပါဒါမှပဲယောဂါကူးမှမကြောက်တော့ဘဲနဲ့အတူတွဲမိသားစုတွေလည်းအတူနေထိုင်တငယ်ချင်းတွေလည်းအတူတူသွားလာလုပ်ဖို့ကံပြတ်တွေလည်းအတူတူအလုပ်တွဲလုပ်နိုင်ကြမှာဖြစ်ပါတယ်လို့ပြောကြရင်းနဲ့ပဲဒီတစ်ပတ်ရဲ့ချမ်းမြေ့ကဏ္ဍကိုအဆုံးသတ်ပါရစေခင်ဗျာ